ထိုင်းနိုင်ငံမှာအင်ကာနိမနဲ့အစောပိုင်းကတည်းကစစ်တပ်ကမာရှယ်လောစစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်လိုက်ပြီးမဲ့အာဏာသိမ်းတဲ့အစင်တော်မဟုတ်ပဲနိုင်ငံထဲမှာလာပေါင်းများစွာမတိမငြိမ်ဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းပေးဖို့ပဲဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။အစိုးရနဲ့အတိုက်အခံဆန္ဒပြသူတွေကြားဖြစ်နေတဲ့ပြဿနာကိုစစ်တပ်အနေနဲ့ဘယ်ဘက်ကမှမလိုက်ပဲရွေးကောက်ပွဲကျင်းပနိုင်တဲ့အထိအခြေအနေကိုထိန်းသိမ်းသွားဖို့ရည်ရွယ်တယ်ဆိုပေမဲ့အမေရိကန်အပါအဝင်ဒေသတွင်းနဲ့အိန္ဒိယနိုင်ငံတွေကလည်းစိုးရိမ်မကင်စောင့်ကြည့်နေကြပါတယ်။ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေနဲ့တုံ့ပြန်ချက်တွေကိုတော့ဦးသန်းလွင်ထွန်းကတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံတဝမ်းစစ်တပ်ကအချက်အချာကြတဲ့နေရာတွေအားလုံးကိုသိမ်းပိုက်ပြီးမာရှယ်လောစစ်အုပ်ချုပ်ရေးဥပဒေကိုကျင်ညာလိုက်ပြီးမြဲထိုင်းပြည်သူတွေကတော့ခက်အေးအေးပဲရှိနေကြပါတယ်။လာပေါင်းများစွာအစိုးရထောက်ခံသူရှက်နေတွေနဲ့ဆန္ဒပြသူအတိုက်အခံရှောက်ဝါတွေအကြားပြိပခါတွေဖြစ်နေခဲ့ပြီးအခြေအနေကိုပြန်ထိန်းပေးနိုင်ဖို့အခုလိုဆောင်ရွက်ခဲ့တာဖြစ်ပြီးအာဏာသိမ်းပိုက်ခြင်းမဟုတ်ကြောင်းထိုင်းကာကွယ်ရေးဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အုတ်ချာကအမိန့်ကျင်ညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်ကိုတရားလွှတ်တော်ချုပ်အမိန့်နဲ့ယာရုကနေဖယ်ရှားခဲ့ပြီးယာယီခန့်အပ်ထားခဲ့တဲ့လက်ရှိဝန်ကြီးချုပ်ကိုလည်းနှုတ်ထွက်ပေးစီဖို့အတိုက်အခံတွေကကြိုးစားနေတာပါ။ထိုင်းအထက်လွှတ်တော်အမတ်တချို့နဲ့ဆန္ဒပြသူတွေကရုကပွဲမတိုင်မီဒီအစိုးရနဲ့မသက်ဆိုင်တဲ့နောက်ထပ်တီးတန့်ဝန်ကြီးချုပ်တူခန့်အပ်ပေးဖို့တောင်းဆိုနေရကိုယာယီဝန်ကြီးချုပ်ကယတိပြညင်းပယ်လိုက်ပြီးစစ်တပ်ကအခုလိုကြားဝင်ဆောင်ရွက်လာတာပါ။ဘန်ကောက်မြို့ရဲထဲမှာဆန္ဒပြနေတဲ့အစိုးရထောက်ခံတဲ့ရှက်နီတွေရဲ့စခန်းမှာအခြေအနေကခက်အေးအေးပဲရှိနေပါတယ
်။
ဆန္ဒပြသူတွေအားလုံးကိုလောလောဆယ်တည်တည်ငြိမ်ရှိကြဖို့ပဲကျွန်တော်တို့တိုက်တွန်းထားပါတယ်။အစဉ်သင့်အနေထားနဲ့သတင်းတွေကိုစောင့်ကြည့်နေမှာပါ
။ရှက်နီခေါင်းဆောင်တူဦးဖြစ်တဲ့ကာကူလ်ပီကတောင်းကအခုလိုပြောခဲ့တယ်လို့ပဲ။မြို့ရဲတခြားတနေရာမှာစခန်းချနေတဲ့ရှက်ဝါဆန္ဒပြသူတွေဘက်မှလည်းထူးထူးခြားခြားတက်ကြွလာမှုတွေမရှိပါဘူး။ယာယီအစိုးရနှုတ်ထွက်ပေးရေးအတွက်ရည်ရွယ်တဲ့ဆန္ဒပြချီတက်ပွဲတစ်ခုကိုလည်းဖျက်သိမ်းပြီးအခြေအနေကိုစောင့်ကြည့်နေပါတယ်လို့ရှောက်ဝါခေါင်းဆောင်လူကဆိုပါတယ
်။တပ်ဖွဲ့ဘက်ကလည်းကွာရော့မလာဝါကြငတ်ကန်ဝိုက်ချော
ကရာ။တစ်ဖက်စလုံးမှာလက်နက်ကင်တွေလည်းရှိနေပြီးနိုင်ငံရေးအရာလည်းမလျှော့တမ်းတင်းမာနေကြတာမို့ပြီးခဲ့တဲ့အပတ်တွင်းမှာလည်းသွေးထွက်တန်ရုံတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ပဲထိုင်းစစ်တပ်ကလုံခြုံရေးအတွက်ဝင်ပြီးဆောင်ရွက်ရတာလို့ဗန်ကောက်မြို့ပုပ်ပလီကရုံးမြင့်တန်ကြားဌာနတွေကိုဝင်ရောက်ဆင်းနင်းပြီးထုတ်ပြန်ခဲ့တဲ့စစ်တပ်ရဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရေးတုံ့တက်သူတီတီနန်ပေါင်ဆူဟီရာကတော့
The key going forward will be the military's role in politics now.
တကယ်အခုလိုအခန့်ကဏ္ဍနဲ့ပဲနိုင်ငံရေးရှေ့ဆက်တိုးသွားရမယ့်အခြေအနေပါ။မာရှယ်လောစစ်ဥပဒေထုတ်တာနဲ့ဆက်အနာသိညာမတူတဲ့အတွက်အခုလောလောဆယ်မှာစစ်တပ်ဟာနှစ်ဖက်စလုံးကိုမျှအောင်ထိမ့်ပေးတဲ့သဘောရှိပါတယ်။တစ်ဖက်ကိုကူရင်လည်းနောက်တစ်ဖက်ကဆန္ဒပြမှာမို့ဒါကိုသူတို့လိုလားပုံမရပါဘူး။ဥပဒေစိုးမိုးရေးညီမပြပြရေးပဲအယုံဆိုင်ပြီးလှုပ်ဆောင်ပေးသွားမယ်ဆိုရင်တော့ထိုင်းနိုင်ငံမှာပြီးခဲ့တဲ့6လလုံးလုံးဖြစ်နေခဲ့တဲ့ပြဿနာတွေကိုပြည်လည်ဖို့လမ်းစရောက်နိုင်ပါလိမ့်မယ်
။အလားတူပဲစစ်တပ်အနေနဲ့အစိုးပိုင်းကလေးကအခုလိုဝင်ပြီးဆောင်ရွက်တဲ့လို့မြင်တဲ့သူတွေလည်းရှိပါတယ်။ရုံးရင်းဆန်ခါဆန္ဒပြပွဲတွေကိုအစိုးကြီးရဲ့ကဝင်ပြီးထိန်းသိမ်းပေးတဲ့လို့ဘန်ကောက်ရုံးမှုတန်းတူကပြောပါတယ
်။ကိုလူစွာနာဆောင်မှတန်းနာလာပါတယ်ခေါ့
။အခုမှပဲစိတ်သက်သာရရသွားတယ်လို့ပြောသူတွေလည်းရှိပါတယ်။
ก็ถ้าเอาความรู้สึกจริงๆก็คือดีใจที่มีคนยื่นมือเข้ามา
ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ထိုင်းနိုင်ငံရဲ့အခြေအနေကိုစိုးရိမ်မကင်းစောင့်ကြည့်နေတယ်လို့နိုင်ငံသားရေးဌာနကြေညာချက်တစ်ခုမှာဖော်ပြထားပါတယ်ဒေတာတွင်ကဩစတြေးလျနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ပ်ကလည်း
So at this stage we monitoring events very
ထိုင်းဝန်ကြီးချုပ်ကိုတရားလွှတ်တော်ချုပ်အမိန့်နဲ့ဖယ်ရှားခဲ့ပြီးကတည်းကအခြေအနေကိုစောင့်ကြည့်နေတာပါထိုင်းပြည်တပ်မတော်အနေနဲ့အခုစစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်ပြီးနောက်ပိုင်းဘာဆက်လုပ်မလဲဆိုတာကိုစောင့်ကြည့်နေရပါတယ်
။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကနိုင်ငံသားရေးပြောခွင့်ရပုဂ္ဂိုလ် Charles Hosey ကတော့
Recalling the recent ASEAN foreign ministers statement on this matter
ထိုင်းနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မကြသေးရင်ကထုတ်ပြန်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးရဲ့ကြေညာချက်အရဆိုရင်အခြေအနေတွေကိုအေးအေးချမ်းချမ်းနဲ့ဒီမိုကရေစီနည်းလမ်းကျဆွေးနွေးဖြည့်ရှင်းသွားတာမျိုးကိုပဲမြင်ကျင်းပါတယ်ထိုင်းပြည်သူတွေလူလာတဲ့အတိုင်းအခြေအနေပုံမှန်ဖြစ်သွားစေဖို့ဖိလစ်ပိုင်နိုင်ငံကမျှော်လင့်ပါတယ်
။ဒီနေ့မနေ့အစောပိုင်းကမှရုတ်ချီးဖြစ်ပေါ်လာတဲ့အခြေအနေဖြစ်တဲ့အတွက်ထိုင်းနိုင်ငံအတွင်းပြည်တွင်းမှာရောပြည်ပမှာပါအခြေအနေတွေကိုစောင့်ကြည့်နေကြဆဲပဲဖြစ်ပါတယ်ခင်ဗျာ။